မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလူညုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တည်ဆုံသူရာနဲ့ချေရှိနေပြီးဒီထဲမှာဖမ်းဆီးထားတဲ့တည်ဆုံမှုတွေရှိနေတဲ့အကြောင်းလဲကုလသမဂ္ဂကပြောပါတယ်။လူညုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တည်ဆုံသူလက်နက်မဲ့အရသာ883အောက်တမနဲ့ရှိမယ်လို့ခန့်မှန်းထားပြီးဒီထဲကအနည်းဆုံး40လောက်ဟာဖမ်းဆီးထားတဲ့တည်ဆုံတာလို့လဲမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကပြောတဲ့အကြောင်းကုလသမဂ္ဂတွင်းရုံချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာရက်ကအင်္ဂါနေ့နယူးယောက်ကုလသမဂ္ဂရုံချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတည်ဆုံသူကလေး60လောက်ရှိနေပြီလို့လည်းပြောဆိုခဲ့ပါတယ်။စေယုံနေနဲ့ကျမ်းမာရေးဝန်ထမ်းတွေပေါ်တိုက်ခိုက်မှုပေါင်း59ကြိမ်ထဲမှာနေရှိပြီးစာတင်ကြောင်းတွေကြောက်စရာဆရာမတွေတိုက်ခိုက်ခံရမှုအနည်းဆုံး163ကြိမ်ရှိကြောင်းလည်းကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။လူခွင့်ချုပ်ဖောက်မှုတွေနဲ့ထိခိုက်ဒေဆေးတဲ့အထိအင်အားသုံးနှိမ်နှင်းမှုတွေပေါ်မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကအပြင်းထန်ရှုတ်ချတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဆီယနာတိန်းတာ9လနီးပါးရှိလာတဲ့နေမှာပဲစန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ခုခံတိုက်ခိုက်မှုတွေနဲ့အတူတိကျတည်ဆောက်မှုတွေတင်လည်းဆက်လက်ထွက်ပေါ်နေတာပါ။ကုလသမဂ္ဂတွင်းရုံးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့မြန်မာလူမျိုးရေးတပ်ဖွဲ့အနေနဲ့ကြီးစံစစ်တွေပါဝင်အင်အားအလွန်ကျွံသုံးနှင်းနှင်းမှုတွေချက်ချင်းရဖို့နဲ့အရသာတွေပေါ်လက်နက်ကြီးတွေနဲ့ပါအတုံးပြတက်ခဲ့တဲ့ဒရင်တွေနဲ့ပတ်သက်လို့စိုးရိမ်နေကြောင်းလဲမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကူကပ်ပြီးပြောဆိုသွားပါတယ်။